ယူကရိန်းနိုင်ငံရဲ့ဝန်ကြီးနေနဲ့ဒီတင်ကိုလာပြီးရုရှားအာဏာရှင်ချေချောက်မှုကနေအကူအညီတောက်ခံနေပေမဲ့မြန်မာစစ်အာဏာရှင်ကတော့ရုရှားလိုပဲလက်နက်ရောင်းပေးနေတယ်လို့ဒီတင်ချေဆိုင်မြန်မာလေလာရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကာလီဘာကအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေတာဖြစ်တဲ့ဒီမိုကရေစီကိုထောက်ခံတယ်ပြောပြီးနိုင်ငံတကာကလူ့ခွင့်ရေးဥပဒေတွေကိုမြန်မာနိုင်ငံမှာစိုးစိုးဝါးဝါးချူဖောက်နေတာကိုတော့ဆက်အားပေးနေတယ်လို့ဒီတင်ချေဆိုင်ဘာမကမ်ပိန်း UK အဖွဲ့ကတစ်တင်လိုက်ပါတယ်။မြန်မာနိုင်ငံမှာ Ranger တွေကိုအစုပြုံလိုက်တပ်ဖြတ်မှုနဲ့အခုနေ February 10ရက်အနာသိမ်းပွဲပြီးမှတော့မြန်မာနိုင်ငံကိုရှက်ရှက်ပပလည်းနဲ့ဆက်ရောက်နေတဲ့နိုင်ငံတွေထဲမှာ Ukraine ကပါနေတယ်လို့ဒီလူ့ခွင့်ရေးအဖွဲ့ကထောက်ပြလိုက်ပါတယ်။အရင် Ranger စုလိုက်ပြုံလိုက်တပ်ဖြတ်မှုပေါ်ကုလသမဂ္ဂကအထောက်အထားစစ်ဆေးတွေ့ရှိခဲ့ပြီးချိန်မှာတော့ Ukraine က2019ခုနှစ်မှာမြန်မာစစ်ပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတစ်တစ်ခုလက်မှတ်ထိုးခဲ့တဲ့အခုစစ်အာဏာသိမ်းပြီးလည်းမရောဘူးကုလထေရီနီလာကန်ကဇွန်လကပဲဆုံးဖြတ်ခဲ့တာကိုလည်းယူကရိန်းကဒီမဆိုင်ပဲဆက်လုပ်နေတော့ပဲလို့ဒီအဖွဲ့ကဆက်ထောက်ပြခဲ့ပါတယ်။ဒါကြောင့်ယူကရိန်းနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ဒီတင်ဆိုရဖွဲ့ဝင်တွေလွှတ်တော်အမတ်တွေနဲ့နန်းတော်ရာရှိတွေအနေနဲ့ဘာကြောင့်ယူကရိန်းကအခုလိုညှဉ်းဆန်နေတာကိုစာရေးမေးပေးဖို့ဒီအဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျ။